Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဇန်နဝါရီလ9ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုမိခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်တီလိုင်းဒိုမီတာ19နဲ့25ရို့ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာ event စမှာဒီညနေခင်းအတွက် season တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါဗျာကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ် American ထောက်လိုင်း agency တွေကထုတ်ပြန်လိုက်တဲ့အစီအခံစာမှာတော့ Russia သမ္မတ Putin နဲ့ Russia ဆိုရဟာ American ရွေးကောက်ပွဲမှာနောက်ဆက်ဖြစ်အောင်လုပ်ခဲ့တယ်လို့ပြောလိုက်ပါတယ် Israel ကကုလသမဂ္ဂကိုနှစ်စဉ်ထက်ဝင်ရမယ့်ရန်ပုံငွေတွေက American ဒေါ်လာ6တန်းကိုဖျက်တောက်လိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့နဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရီဖ်ကကုလသမဂ္ဂအတွင်းမူချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပေးပို့လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော်တာရှင်နေနားဆင်ကြရမှာကမလေးရှားနိုင်ငံမှာမြန်မာ၅ဦးတေဆုံးတဲ့ထိတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာတရုတ်နဲ့မလေးရှားလုံခြုံရေးတာဝန်ရှိသူတွေကပူးပေါင်းစုံစမ်းဖော်ထုတ်နေတဲ့အကြောင်းကို
မြန်မာတမန်ကြီးကိုအလေးကမ်းမှရှိတဲ့မြန်မာတမန်ကြီးကနေတော့ဒီအိရန်နဲ့ပတ်သက်လို့ဘယ်လိုဖြစ်လဲပေါ့နော်ဆက်ဆင်ကြောင်းအားနဲ့ပတ်သက်ပြီးတော့အဓိကဖြစ်ရတဲ့အကြောင်းရင်းပေါ့အဲ့အရာကိုသူပြီးအောင်လုပ်တယ်ပါသူပြီးပြီးဆိုရင်တော့
တမရယုံပြောခွင့်ရဦးစော်ထေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Jen Healy ရဲ့ဒီတစ်ခါမြန်မာနိုင်ငံခီးစဉ်အကြောင်းနဲ့မြန်မာနိုင်ငံမှာရောက်ရှိထိုင်းနိုင်ငံမှာရောက်ရှိခြေကျနေတဲ့မြန်မာနိုင်ငံကကလေးငယ်တွေကိုထိုင်းနိုင်ငံသားဖြစ်အသိမပြုမဲ့ကိစ္စစာရီကိုခုညနေမှာပြောပြတော်ဝရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြေညာပေးတော်မှာပါရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ကမလုပ်ဘူးတဲ့အတိုင်းအတာမျိုးနဲ့အမေရိကန်ရွေးကောက်ဘက်ကိုနောက်ဆက်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းတိုက်ခါကြအောင်လုပ်ပြီးနောက်ဆုံးမှာရွေးကောက်ခံသမ္မတဒေါနယ်ထရမ့်အနိုင်ရဖို့ပုတ်ခွင့်တော်အောင်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်ထောက်လိုင်းရေးအတိုင်းဝိုင်းကအများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ရည်ရချက်ကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်မှာလူ့လူ့ရဲ့ယုံကြည်မှုထိခိုက်လာအောင်လှုံ့ဆော်ဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုအပုတ်ချပြီးရွေးကောက်ပွဲမှာထိခိုက်အောင်လှုံ့ဆော်ဖို့ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီအစည်းအခမ်းအနားမှာပြောထားပါတယ်။ဒါအပြင်ကျွန်တော်တို့နောက်ထပ်အကဲဖြတ်လို့ရတာကတော့မစ္စတာပူတင်နဲ့ရုရှားဆိုရဟာရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကိုပိုသဘောကျတယ်ဆိုတာနဲ့အချိန်နေပြလာတဲ့အခါမှာရွေးကောက်ခံသမ္မတဒေါနယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးတွေရအောင်ကူညီသွားဖို့ညီမန်းချက်တွေရှိခဲ့တယ်လို့ဒီစင်ခန်စာထဲမှာပြောထားပါတယ်။ထောက်လိုင်းရေးကြီးကဲတွေကဒေါနယ်ထရမ့်ကိုရှုတ်ဝှက်ထောက်လိုင်းရေးသတင်းအချက်အလက်တွေကိုအစီရင်ခံခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်ထောက်လိုင်းရေးအေဂျင်စီ၃ခုကလည်းဒီအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ထောက်လိုင်းအဖွဲ့တွေဟာသမ္မတဥပမာကိုဒီအစင်ခံစာနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကရှင်းပြခဲ့ပါတယ်။အမေရိကန်ဘုထောက်လိုင်းအေဂျင်စီ CIA နဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI တို့ကတော့သူတို့ရဲ့သုံးသပ်ချက်တွေပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်ဆိုပြီးတော့ဒီအစင်ခံစာထဲမှာပြောထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကနေနိုင်ငံရေးအရခန့်အပ်ထားတဲ့တန်အမတ်တွေအားလုံးသမ္မတတစ်ကျန်းတစ်စာကျင်းစုပွဲနေ့ဖြစ်တဲ့ဇန်နဝါရီလ20ရက်နေ့အပြီးထားပြီးတော့တာဝန်ကနေနှုတ်ထွက်ကြဖို့အိမ်ဘီရိုကညွှန်ကြားလိုက်ပါတယ်။တဟာလုံရုံးလုံစင်ဖြစ်ပြီးပြည်ပမှာတာဝန်ပေးအပ်ထားတဲ့အမေရိကန်နိုင်ငံဝန်ကြီးဌာနရဲ့မူရန်းတွေဖြစ်တဲ့ထိတ်တန်းတန်တမန်80ရာခိုင်နှုန်းနီးပါးကတော့အလုပ်ထွက်ဖို့မလိုဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်။နိုင်ငံရေးအရာခန့်အပ်ထားတဲ့တန်အမတ်တွေဟာတာဝန်ကုံဆုံးသွားပြီဖြစ်တဲ့အိုဘားမားအစိုးရကခန့်အပ်ထားတဲ့သူတွေဖြစ်တဲ့အတွက်သူတို့ကိုပြန်ခေါ်ရတာဖြစ်တယ်လို့ Washington အခြေစိုက် American Academy of Diplomacy အဖွဲ့က Ronald Newman ကပြောပါရယ်နိုင်ငံရေးအရာတာဝန်ပေးအပ်ထားတဲ့ဘသူမဆိုသမ္မတတစ်ကျန်းတစ်စာကျင်းစုပွဲနောက်ပိုင်းအစိုးရတစ်လက်ထက်မှာဆက်ပြီးတာဝန်ထမ်းဆောင်ဖို့ညွှန်းပန်းထားလို့မရဘူးလို့ပြောခွင့်ရသူ John Kirby ကပြောပါရယ်ရွေးကောက်ခံသမ္မတ Donald Trump ရဲ့အာဏာလွှဲပြောင်းရေးအဖွဲ့ကလည်းနိုင်ငံရေးအရာတာဝန်ပေးအပ်ထားတဲ့ဝန်ထမ်းတွေကျန်းတစ်စာကျင်းစုပွဲနဲ့နောက်ဆုံးထားပြီးတော့ပြည်ပရာထူးတာဝန်ကနေနှုတ်ထွက်ချဖို့ဒီသတင်းမှာအတွင်းနိုင်ငံခြားရေးဌာနကသစဉ်အမိန့်ထုတ်ပြန်ထားပါတယ်။ဒီအမိန့်ဟာဆယ်စုနှစ်တွင်နဲ့ချီရှိထားတဲ့အစဉ်အလာကိုဖျက်လိုက်တာဖြစ်ပြီးတော့တန်အမတ်တွေဟာကလေးတွေရဲ့အကြောင်းကိစ္စဒါမှမဟုတ်မိသားစုကျမ်းမာရေးလိုကိစ္စတွေအပြည့်တက်ဖို့အချိန်နည်းနည်းလေးတောင်တိုးပြီးတော့ရကြမှာမဟုတ်ဘူးလို့ The New York Times သတင်းစာကပြောပါတယ်။
ပါလက်စတိုင်းနယ်မြေတွေထဲမှာအစ္စရေးတွေရဲ့အခြေချနေထိုင်မှုတွေကိုဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့လကဆုံးဖြတ်ချက်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံကကုလသမဂ္ဂကိုနှစ်စဉ်ပေးစရာရှိတဲ့ငွေတွေကအမေရိကန်ဒေါ်လာ6တန်းကိုဖျက်တောက်လိုက်တယ်လို့အစ္စရေးနိုင်ငံကပြောလိုက်ပါတယ်။အစ္စရေးကကုလသမဂ္ဂကိုနှစ်စဉ်ထည့်ဝင်ရမယ့်အမေရိကန်ဒေါ်လာတန်း40တွေက6တန်းကိုဖျက်လိုက်တာက ကုလသမဂ္ဂထဲမှာပါလက်စတိုင်းရေးကိုအဓိကဆောင်ရွက်နေတဲ့ကော်မတီတွေကိုပေးမဲ့ရန်ပုံငွေကိုဖျက်တောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးတန်ကိုယ်စားလှယ်အဖွဲ့ကတောက်ကြနေကပြောလိုက်ပါတယ်။ကုလသမဂ္ဂမှာအစ္စရေးနိုင်ငံကိုစန့်ကျင်ပြီးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအစ္စရေးကငွေကြေးထောက်ပံ့ပေးနေတယ်ဆိုတာမရောကန်ဘူးလို့ကုလသမဂ္ဂဆိုင်ရာအစ္စရေးတန်မတ်ကြီးဒန်နီဒင်နန်ကကြေညာချက်ထဲမှာပြောထားပါတယ်။ဒါအပြင်ဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာကျင်းဆိုပြီးနောက်မှာအစ္စရေးစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအဆုံးသတ်ဖို့ရည်ရွယ်တဲ့တခြားခြေလှမ်းတွေကိုလှုပ်ဆောင်သွားမယ်လို့လည်းကုလသမဂ္ဂဆိုင်ရာအစ္စရေးတန်ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ပါလက်စတိုင်းနယ်မြေတွေထဲမှာအစ္စရေးတွေရဲ့အခြေချနေထိုင်မှုတွေကိုရပ်တန့်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်နိုင်ငံကမဲမပီးပဲနေခဲ့တာကြောင့်ကျန်းအဖွဲ့ဝင်14နိုင်ငံကတညီတညွတ်တည်းမဲပေးပြီးတော့ဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကပြည်ထောင်စုဖလော်ရီဒါပြည်နယ်ကဖော့လော်ဒန်ဒေးဟောလိဝုဒ်နိုင်ငံတကာလေးစိတ်မှာတောက်ကြနေနေလေပိုင်းကလူတချို့တည်ဆုံခွဲရတဲ့တနတ်နဲ့ပြစ်ခတ်မှုဟာအကြမ်းဖက်ဝါရဆဲလုပ်ရမဟုတ်သေးဘူးလို့ပြောလို့မရသေးကြောင်းအမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြမ်းဖက်မှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့လမ်းစာအလုံးရှာဖွေနေတယ်လို့ FBI ထောက်လှမ်းရေးဂျော်ဂျာဘူရိုကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါရယ်တနတ်သမားဟာအလက်စကာပြည်နယ်ကအသက်26နှစ်အရွယ်အစ်စတဘန်ဆန်ဒီယာဂိုဖြစ်ပြီးတောက်ကြနေမှာအလက်စကာပြည်နယ်ကအဓိကမြို့ဖြစ်တဲ့ Anchorage ကနေဖလော်ရီဒါကိုရောက်လာတာပါ။သူဟာလေဆိပ်ကခီးသည်တွေကိုတနတ်နဲ့ပစ်ခတ်ခဲ့သူလို့ယုံကြည်ရပြီးပစ်ခတ်မှုမှာလူ9ဦးသေဆုံးပြီးတော့10ဦးဒဏ်ရာရသွားတာပါ။တနတ်သမားမှာ automatic တနတ်အသေးစားရှိတယ်လို့ Georgia Piro ကပြောပါရယ်။တန်တရာရှိခန္ဓာရသူဆန်ဒီယိုကဟာသူကိုယ်တော်လှုပ်ရှားခဲ့တာဖြစ်ပုံရပြီးတော့ပေါ်တိုရီကိုစစ်တပ်မှတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့နှစ်ထဲမှာစိတ်ကျမ်းမာရေးဆေးရုံတစ်ခုကိုသူ့တဘောနဲ့သူလာရောက်ပြီးတော့စမ်းသပ်ဆစ်ဆေးခံခဲ့တယ်လို့ဆိုပါရယ်။ Islamic အစိုးရအဖွဲ့ကိုပူပေါင်းဖို့ဆိုတဲ့အတန်တွေအပါအဝင်စိတ်ကူးထဲကတခြားအတန်တွေလည်းသူ့နားထဲမှာကြားနေရတယ်လို့ဆန်ဒီယိုကပြောတယ်လို့လည်းဆိုပါရယ်။ဆန်ဒီယိုကိုဟာအီရတ်နိုင်ငံမှာ2010ကနေ2011ခုနှစ်အထိနေထိုင်ခဲ့ပါရယ်။အဲဒီနောက်မှာမှအမေရိကန်ပြည်ထောင်စုကအကြီးဆုံးနဲ့အစွန်အကျဆုံး Alaska ပြည်နယ်ထဲကအမျိုးသားအရန်တပ်ဖွဲ့ကိုဝင်ခဲ့ပါတယ်။တပ်ထဲမှာ2014ခုနှစ်ဩဂုတ်လအထိတာဝန်ထမ်းဆောင်ခဲ့တယ်လို့ယုံကြည်ရပြီးလုပ်ငန်းစွမ်းဆောင်မှုအားနဲ့ရာကြောင့်တပ်ကနေအနာပေးခဲ့တယ်လို့ဆိုပါတယ်။ဆန်ဒီယိုကိုဟာ Anchorage မြို့ကလုံခြုံရေးကုမ္ပဏီမှာအလုပ်လုပ်ခဲ့သေးတယ်လို့လည်းဆိုပါတယ်။သူဟာစစ်ဆေးခံပြီးအနန္တဲဆောင်လာတဲ့အိတ်ထဲမှာသူ့တနတ်တည်ယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လက်စိတ်မှာသူ့အိတ်ထဲကတနတ်ထုတ်ယူပြီးတဲ့အခါအိမ်နာထဲမှာတနတ်ကြီးဖြည့်ပြီးတော့လူတွေကိုပစ်ခဲ့တာဖြစ်ပါတယ်။
UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဘာဇာရစ်ကကုလသမဂ္ဂအတွင်းဘူးချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပေးပို့လိုက်ပါတယ်ဒီစာထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့စိုးရိမ်စရာအခြေအနေတွေကိုအဆုံးသတ်နိုင်ဖို့ကုလသမဂ္ဂအနေနဲ့မြန်မာဆိုရနဲ့အတူလှုပ်ဆောင်ဖို့ကိုလည်းအီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကတောင်းဆိုထားတယ်လို့ Press TV ရဲ့သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာသူတို့ရဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့နိုင်ငံသားဖြစ်ခွင့်နဲ့အဲ့ဒီနိုင်ငံရဲ့အစိုးရကအကာအကွယ်ပေးမှုတွေကိုဆုံးရှုံးနေုံတွေမဟုတ်ဘဲသူတို့ဟာနေတူဝါတက်ဖြတ်တာအကြမ်းဖက်တာလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံနေရတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရုခ်ကရေးသားထားပါတယ်။ဒါပြင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာလာမယ့် January 19ရက်နေ့ကျရင်ကျင်းပမယ့် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးတွင်မှလည်းရိုဟင်ဂျာတွေရဲ့အခြေအနေကိုဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းနေ့တွင်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းမြန်မာဆိုရတက်တဲ့ဘက်ကရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအပေါ်မှာတက်ဖြတ်တာတွေညှဉ်းပန်းနှိပ်စက်တာတွေအမျိုးသမီးတွေအပေါ်မတင်းကျင်တာတွေရှိခဲ့တယ်လို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာဆိုရအပေါ်မှာဆွဆွဲပစ်တင်တာတွေရှိခဲ့ပါတယ်မြန်မာဆိုရဘက်ကတော့ဒီလိုတစ်ဖက်သက်ဆွဆွဲပြောဆိုနေတာတွေအပေါ်မှာညှင်းဆုပ်ခဲ့ပြီးတော့တက်တဲ့ထောက်ထားနဲ့အခိုင်အမာတင်ပြနိုင်တယ်ဆိုရင်တို့အနေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့အစဉ်သင်းရှိတယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
တိရီလင်္ကာနိုင်ငံမှာပုဂ္ဂလိကပိုင်မြေတွေကိုစီးပွားရေးဆောင်လုပ်ဖို့အစိုးရကမြေတွေသိမ်းမဲ့အစီအစဉ်ကိုစန့်ကျင်ကန့်ကွက်တဲ့ခြိတက်ဆန္ဒပြသူတွေနဲ့အစိုးရတပ်ဖွဲ့ကြားဒီကနေ့ခိုက်ရန်ဖြစ်ပွားပါတယ်။ဆန္ဒပြသူတွေကိုရဲတွေကရဲပိုက်တုံးပြီးတော့လူစုခွဲပို့လုပ်ပါတယ်။ဒီအစီအစဉ်မှာတရုတ်နိုင်ငံကအဓိကအရင်းနှီးမြှုပ်နှံသူဖြစ်မှာပါ။တိရီလင်္ကာမြို့ရောကိုလံဘိုအရှိတောင်ဘက်မိုင်ပေါင်း150အကွာမှရှိတဲ့ကန့်ချေမြို့ဟာဗန်တိုတာအနီးကစီးပွားရေးဆောင်ဖို့မဲ့အခမ်းအနားကိုဝန်ကြီးချုပ်ရနီလ်ဝီကာမဆင်ဟီတက်ရောက်လာတဲ့အချိန်မှာခိုက်ရန်ဖြစ်ပွားတာပါ။ဟမ် ဟမ်ဘန်တိုတာမြို့ကနေ73မိုင်အကွာမှာလုတ်တဲ့ဆန္ဒပြပွဲကိုတိုက်ခန်တွေကစီစဉ်ပြီးတော့ဗုဒ္ဓဘာသာဘုန်းကြီးတွေကဥဆောင်လာဖြစ်ပါတယ်။အစိုးရကိုထောက်ခံသူတွေကဆန္ဒပြသူတွေကိုနံပါတ်တုပ်တွေနဲ့ရိုက်ပြီးတော့စပြီးတော့ရိုက်ခဲ့တာပါ။ဆန္ဒပြသူတွေဖက်ကလည်းဂဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ပါတယ်။လူပဲနှူးထံရရသွားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့လူအတော်များများကိုတော့လူနာတင်ရင်တွေနဲ့တဲထုတ်သွားရပါတယ်။ဟမ်ဘန်တိုတာစစ်ကမ်းအတွက်တရုတ်နိုင်ငံက80ရာခိုင်နှုန်းပိုင်ဆိုင်မဲ့69နှစ်တက်တန်းရှိတဲ့ကုမ္ပဏီစားချုပ်တစ်ခုကိုအစိုးရကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါအပြင်အနည်းကစီးပွားရေးဆောင်မှာလည်းတရုတ်ကုမ္ပဏီတွေစက်ရုံတွေလာဆောက်ဖို့တာဝန်ရှိသူတွေကစီစဉ်ထားပါတယ်။ရွာခန့်တွေနဲ့ဘုံကြီးတွေကဒီအစီအစဉ်ကိုဆန့်ကျင်တယ်လို့လူနေရပ်ကွက်တွေနဲ့မြေယာတွေကိုမသိမ်းဖို့တောင်းဆိုထားတာဖြစ်ပါတယ်
။ကမ္ဘောဒီးယားပြည်သူ့ပါတီ CPP ထောက်ခံသူတွေနဲ့ခမာနီတို့ရဲ့လက်ထက်အသက်မသေးကျန်ခဲ့သူအပါအဝင်လူထောင်ပေါင်းများစွာဟာ Killing Fields ဆိုတဲ့ခမာနီကောင်းဆောင်လူသက်ကောင်ပေါ်ပေါ်ကြဆုံးခဲ့တဲ့38နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့ကျင်းပကြပါတယ်။လူပေါင်း 1.9 သန်းတည်ဆုံးခဲ့ရတဲ့လက်သည်အဖြစ်ပူပော့ကိုလည်းပြစ်တင်ပြောဆိုကြပါတယ်။ဖျော်ဖြေတင်ဆက်မှုတွေကိုကြည့်ရှုအားပေးဖို့နဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းကိုနားထောင်ဖို့အာဏာရပါတီရုံးချုပ်မှလူပေါင်း 1,000 လောက်စုဝေးခဲ့ကြပါတယ်။ဘုန်းကြီးတွေကစုတောင်းမေတ္တာပို့ပြီးအခမ်းအနားကိုစတင်ခဲ့ပြီးနောက်ကမ္ဘောဒီးယားအခါဒီဘုံတွေတီးပြီးတင်ဆက်ခဲ့သလို CPP စစ်မြေအရာရှိတွေရှေ့မှာပန်းတွေနဲ့ကာရဝပြုခဲ့ကြပါတယ်။ပူပော့ရဲ့အနက်ရောင်ရှက်ဝတ်ပျောက်ကြားတပ်သားတွေဟာထိုင်းနိုင်ငံနဲ့ဇက်ထဲကတော်တဲကိုထွက်ပြေးခုန်လွန်ခဲ့ကြပြီးနောက်1998ခုနှစ်မှာနောက်ဆုံးလက်နက်ချတဲ့အချိန်ထိဗီယက်နမ်နေနဲ့ဟွန်ဆန်အစိုးရကိုဆန့်ကျင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ခမာနီတို့ရဲ့လူမဆန်တဲ့လက်ချက်နဲ့လူပေါင်း 1,000 နီးပါးတိဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့အသက်မသေးပဲကြံရစ်ခဲ့တဲ့ခမာနီခေါင်းဆောင်တွေကိုကုလသမဂ္ဂကကြောတောင်းနောက်ခံပေးပြီးတော့ပြစ်မှုဆိုင်ရာခုံရုံးဖွဲ့ပြီးစစ်ဆေးစီရင်ခဲ့ပါတယ်ခင်ဗျာ
။ဝင်နေတဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မလေးရှားနိုင်ငံမှာမြန်မာတချို့တိုက်ခိုက်ခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။မလေးရှားမှာမြန်မာ5ဦးသေဆုံးရတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုအမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့မလေးရှားနိုင်ငံဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကပူးပေါင်းပြီးတော့အပူတပင်စုံစမ်းဖော်ထုတ်နေတယ်လို့မြန်မာသမရယုံပြောခွင့်ရကပြောပါရယ်တိုက်ခိုက်မှုမှာအသက်ရှင်ကျန်ရစ်သူတွေကိုတော့လောလောဆယ်ရဲစခန်းမှာလုံခြုံရေးအရာခေါ်ယူထိမ့်သိမ်းထားပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါရယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကဆက်ပြောပြပေးပါမယ်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့ကြာသပတေးနေ့ညကမလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးကစာတမ်းရပ်မှာရှိတဲ့လျှက်စစ်ဆက်ရုံမှာညဘက်အချိန်မိုဆင်းပြီးပြန်လာကြတဲ့မြန်မာအလုသမား73ယောက်ကိုအမည်မသိလူအုပ်စုကလမ်းခုလက်မှာဆောင်းဆိုင်ပြီးဓားတွေနဲ့ခုတ်ခဲ့တာကြောင့်မြန်မာ4ဦးပွဲချင်းပြီးတေဆုံးပြီး2ဦးကတော့ဆေးရုံမှာတေဆုံးခဲ့ပါတယ်အခုလောလောဆယ်မှာတော့စာတမ်းဆေးရုံမှာ2ဦးဆေးကုသမှုခံယူနေဆဲဖြစ်ပြီးမျက်မြင်သက်သေမြန်မာအလုသမားတချို့ကိုလုံခြုံရေးအရာစာတမ်းရပ်စခန်းမှာထိန်းသိမ်းထားတာပါဖြစ်စဉ်အမှုမှန်ပေါ်ပေါက်နိုင်မြန်မာတန်ရုံနဲ့မလေးရှားရဲတွေကစုံစမ်းမေးမြန်းနေတယ်လို့မြန်မာတန်ရုံတန်ရာရှိတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးမြန်မာအလုသမားတွေကိုဘာသာပြန်မေးမြန်းပေးနေတဲ့အလုသမားရေးကူညီဆောင်ရွက်ပေးနေသူကိုတီဟမောင်မောင်က VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေအခုလိုရှင်းပြပါဗျာ
အခုဒီမှာကလေးတွေကိုခဏထိန်းသိမ်းထားတဲ့6ယောက်ပေါ့နော်သူတို့အတွက်ကိုကျွန်တော်တို့လာပြီးတော့ဒီမှာဖြစ်ချက်ကလေးတွေလာပေးနေတယ်ခင်ဗျကိုတင်ဝင်အောင်ပါတယ်ကိုတင်ဝင်အောင်ဆိုတော့ကျွန်တော်ပထမတွင်ပေါ့နော်နောက်ဟိုအလုသမားတန်ရာရှိ2ယောက်ပါတယ်နောက်ကျွန်တော်ပေါ့နော်4ယောက်ကတော့ပွဲချင်းပြီးသွားတယ်ပေါ့နော်အဲ့မှာတယောက်ကဆေးရုံမှာဆုံးသွားတယ်ပေါ့ဆုံးသွားတယ်ဆိုတော့အခုကဖြစ်စဉ်ကိုကျွန်တော်တို့ရေးချစုံစမ်းနေတယ်ပေါ့နော်ဘတူပဲဝါဆိုတော့အတိအကျမသိသေးဘူးအခုလောလောဆယ်ကျွန်တော်အခုဟိုအင်တာဗျူးလုပ်နေတဲ့ကလေးညီလေးတော့ရှိတယ်ကျွန်တော်ရှိမှာပဲပေါ့နော်အဲ့တော့သူကတော့သူမြင်တဲ့အမြင်ရဆိုလို့ရှိရင်တော့မုတ်စိတ်တွေနဲ့ဆိုတော့တန်ရရှိတယ်ပေါ့နော်နောက်အရမ်းမောင်းလည်းထောင်းထောင်းမောင်းမောင်းနေပေါ့နော်သူပြောပြချက်ရဆိုလို့ရှိရင်တော့လူလေးယောက်ပေါ့နော်လူလေးယောက်ကနေပြီးတော့တနင်္လာမှာစောင့်ပြီးတော့သူတို့အလုတ်ကအပြန်ပေါ့နော်အလုတ်နဲ့မလန်းမကန်းလေးမှာကျွန်တော်တို့မီတာနဲ့တော့ဆိုမီတာ50အကွာလောက်မှာထုတ်သွားတဲ့ပုံစံမျိုးပေါ့ရဲကလည်းသူတို့နဲ့ပတ်သက်တဲ့စစ်ချက်တွေယူပြီးတော့ထိန်းသိမ်းထားတယ်ဆိုတာကဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူတို့ကိုစစ်ဆေးမေးမြန်းဖို့အတွက်ပေါ့နော်နောက်ပြီးဟိုသူတို့ကဖမ်းနေဆိုတဲ့ဟာမှာလည်းဟိုဘာကြောင့်ဟိုပြဿနာရဲ့ဟိုအဖြေကိုသူတို့လောလောဆယ်မသိဘူးပေါ့နော်ပြဿနာအဖြေမသိတဲ့အခါကျတော့အကဲညာဟိုသူတို့လွတ်ထားလိုက်လို့ရှိလို့ရှိလို့ချင်းသူတို့လိုချင်တဲ့ point တွေများမှာဆိုရဲပါမှာပေါ့နော်အဲ့ဒါကြောင့်မို့ခဏပါယာယီထိန်းသိမ်းတာပ
ါအခုလိုမျိုးမြန်မာအလုသမားတွေကိုအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်နေပါတယ်လို့မြန်မာတမရယုံပြောခွင့်ရဦးစောထေးကအခုလိုပြောပါတယ
်ဒီကမှာရှိတဲ့မြန်မာတမန်ကြီးကလည်းတော့ဒီအရမ်းနဲ့ပတ်သက်လို့ဘလို့ဖြစ်နေပေါ့နော်ဖြစ်စဉ်ကြောင်းအားနဲ့ပတ်သက်ပြီးတော့အဓိကဖြစ်ရခြင်းကြောင်းရင်းပေါ့အဲ့အရာကိုသူပြီးအောင်လုပ်တယ်ပါသူပြီးပြီးဆိုရင်တော့ဒီနိုင်ငံရေးဝန်ကြီးဌာနကိုပြန်ပြီးတော့အစီအစဉ်လာတင်ရပါမယ်တော့ဗာသူနံပါတ်1တူဖို့လို့ကဒီကိစ္စကဘာကြောင့်ဒီလိုဖြစ်ရလဲဘယ်သူတွေကလောက်တာလဲဘလို့အကြောင်းကြောင်း နောက်ခံနေကြောင့်ဒီလိုမျိုးလုပ်ရတယ်ပေါ့အဲအကြောင်းအရာတွေအတိအကျဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံပြည်တွင်းအစီအနေနဲ့ဆက်ဆက်ပြီးတော့ဖြစ်နေတာဆိုတဲ့အခါတွေပေါ့ဆက်ပြီးတော့ကျွန်တော်သိနိုင်မှာဖြစ်နောက်ဒုတိယနံပါတ်2အချက်ကတော့ဒီလက်တလော့ကာလာမှာတော့အမေရိကန်မှာရှိတဲ့ကျွန်တော်တမန်ကြီးနေတယ်အမေရိကန်တာဝန်ရှိသူတွေနဲ့ဒီလိုကြီးနိုင်ပူပေါင်းပြီးတော့မြန်မာနိုင်ငံသားတွေသူတစ်ဖြစ်ပေါ့နော်ကျွန်တော်တို့အမေရိကန်မှာရောက်ရှိတဲ့မြန်မာလူထုမှားတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်မိသားစုဆောင်ရွက်ဖို့
မလေးရှားနိုင်ငံဘက်မှာအခုလိုမြန်မာနိုင်ငံသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ပြည်ပခါတွေဖြစ်နေခြင်းနဲ့တိုက်ဆိုင်နေတယ်လို့နောက်မလေးရှားနိုင်ငံထဲမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချက်တွေထွက်ပေါ်နေခြင်းဖြစ်လို့ဒီတိုက်ခိုက်မှုဟာဆက်ဆက်မှုရှိနိုင်တယ်လို့မြန်မာအစိုးရပြောခွင့်ရဦးစောထေးကသုံးသပ်ပါတယ
်။အဲဆက်ဆက်မှုရှိပါလားဆိုရင်သူကဆက်ဆက်နေတဲ့သဘောဖြစ်ပါတယ်။ဆက်ဆက်နေတဲ့သဘောဖြစ်တဲ့အတွက်ဖြစ်တိုင်းအဲ့ဒီဘက်မှာသိရမှုကတော့အများကြီးနဲ့ရှိနေတယ်။အဲ့တော့ဒီတွင်ပြည်ပခါနဲ့ဆက်ဆံမှုတဘောတဘာဝအရာတော့ဒီဘက်မှာတခုခုပြတိုင်းအဲ့ဒီဘက်မှာသိရမှုရှိရဆိုတော့ကျွန်တော်အတင်းချာတွေ့နေလိုက်ပါတယ်။နောက်ချက်ကအဲ့ဒီလိုလုပ်တဲ့အခါမှာကျွန်တော်အနေနဲ့အဲ့ဒီဘောပေါင်းဆောင်နေနိုင်ပြီးတော့ပြီးအောင်ဆောင်ဆောင်ပြီးပြီးအတင်းချူပါတယ်။အဲ့ဒါကိုလည်းအခုမလေးရှားမှာရှိတဲ့မြန်မာတမန်ကြီးကဆောင်ရွက်နေတာဖြစ်ပါတယ်။ပြောရရင်တော့ကျွန်တော်အမှုမှန်ပေါ်ပေါ်ရေးဟိုအမှုမှန်ပေါ်ပေါက်တဲ့နည်းသူအဲ့ဒီသူ့လုံတဲ့လူတွေကိုသူ့နိုင်ငံရဲ့ဥပဒေနဲ့ညီကျွန်တော်အရေးယူနိုင်ပြီးကျွန်တော်လောင်လားတို့မျိုးတွေမဖြစ်ပွားစေနိုင်ဖို့အတွက်ကျွန်တော်တို့မြန်မာ community ကံရုံးနောက်မလေးရှားမှာရှိတဲ့လုံခြုံရေးဆိုင်ရာဖွဲ့စည်းတွေအဲ့လိုမျိုးနားလည်မှုရှိပြီးဆောင်ရွက်နိုင်ဖို့လိုပါတယ်။ကျွန်တော်တို့နိုင်ငံရေးကနိုင်ငံချင်းဆက်ဆံရေးမှာဟိုအနေအချင်းတက်ကြတော့ရှိပါတယ်။သို့တော့ကျွန်တော်တို့ ASEAN မိတ်ဆွေ ASEAN အစဉ်လာပေါ့။နောက်နိုင်ငံချင်းဆက်ဆံရေးအစဉ်လာတွေကဒါမျိုးတွေကကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ညီနိုင်ဆောင်ရွက်သွားတဲ့လုပ်ငန်းမျိုးဖြစ်ပါတယ်။အဲ့ဒါကိုလည်းအစိုးရအနေနဲ့ဆောင်ရွက်နေတာဖြစ်ပါတ
ယ်။မြန်မာအစိုးရဘက်ကတော့လက်တလောမှာမလေးရှားရောက်မြန်မာအလုပ်သမားတွေကိုဆေလွတ်နေတာကိုခေတ္တရက်ဆိုင်တာအပါအဝင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာအလုပ်သမားတွေကိုတတိနဲ့သွာလာချဖို့မလိုလားတဲ့ကိစ္စရက်တွေမဖြစ်ပေါ်စေရေးအထုဂရုပြုကြဖို့နှိုးဆော်တိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်မောင်နှံအရင်းနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ဆန္ဒဖော်ထုတ်ခဲ့တဲ့အပြင်မြန်မာတန်ယုံရှိမှလည်းမလေးရှားနိုင်ငံသားတွေနဲ့မလေးရှားရောက်မြန်မာတချို့ဆန္ဒပြမှုတွေရှိခဲ့တဲ့အတွက်မလေးရှားနိုင်ငံတွင်အလုပ်လုပ်ကင်နေရတဲ့တင်းချီတဲ့မြန်မာအလုပ်သမားတွေကသူတို့လုံခြုံရေးအတွက်အထူးစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်ရှင်။
မဆူမတင်ဆက်ထားတာပါအခုတစ်ခါမှာတော့ Miss Yanhili ရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုကြည့်ရအောင်ပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Miss Yanhili ရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေကိုဘယ်သူတွေကျူးလွန်နေလဲဆိုတာကိုနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့သူမျှော်လင့်တဲ့အကြောင်းကိုဒုက္ခသည်အရင်းနဲ့လူ့ခွင့်လှုပ်ရှားသူတွေကပြောပါတယ်အထူးသဖြင့် Brief ခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုကူညီတွေကိုရဟင်းလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နီယာကပြောပြပေးပါမယ်
။ဒေါက်ဆန်စုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေခြင်းတခါရခိုင်ပြည်အရေးဟာလည်းပြည်တွင်းရေးမဟုတ်တော့ဘဲအာဆီယံဒေသတွင်းအရေးကိစ္စဖြစ်လာချိန်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့တည်င်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူ့ခွင့်ရေးအကျိုးဆောင်ရှင်နေကြီးဦးရောဘတ်ဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတည်းကတည်တန်းနေတဲ့အချိန်ကာလမှာပြည်ပေါင်းစုံကနေပြီးတော့ချိုးနဲ့တိုက်ခိုက်နေတာတွေရှိပါတယ်ဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခံမဲ့ပုံစံဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီစေ NLD အစိုးရရဲ့ဂုဏ်သိက္ခာကိုပုံမူပြီးတော့ပြင်းထန်ပြီးနိုင်နေတယ်တဲ့အစ်စ်အမှန်နေဦးလဲကုလသမဂ္ဂကြားနိုင်မယ်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူ့ခွင့်အစည်းအဝေးတင်သွင်းမဲ့ပုဂ္ဂိုလ်လာမအောင်ကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်နောက်တစ်ချက်ကဒီလူ့ခွင့်ချိုးဖောက်မှုကိုဘယ်ဘက်ကကျူးလွန်နေဆိုတာကိုမူပြီးပြင်းစွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွက်သမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူ့ခွင့်စင်ကန်စာတင်သွင်းမဲ့ပုဂ္ဂိုလ်ဆက်လက်ထားရှိတင်သေးတယ်လို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါရယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါဒ ဒါကြောင့်၅နှစ်ကြာရှိနေတဲ့စစ်ပီးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထွဲ့ချန်တော်အဖွဲ့အစည်းတာဝန်ခံနန်ပုကပြောပါတယ
်။ညတော့အချင်းဒီကုလသမဂ္ဂကနေလာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီး highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲတို့ပို့ပြီးချေရှင်းမှုတွေပေးတယ်ပေါ့နော်ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တယ်အခုတွင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အချိန်အခုဆိုမဟုတ်အရင်ရွာနေလိုက်တာမှလေသူတို့တွေဘယ်နေရာမှာဘယ်လိုခိုလုံပြီးတော့နေကြမလဲဆိုတာတွေကအရင်ပဲရင်းနှီးစရာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းသားအရေးတွေဒီ IDP အရေးတွေကိုလည်းများများထပ်တွင်စဉ်းစားပြီးတော့သူတို့တွေအတွက်ကိုအမြန်ဆုံးဒီနေတိုင်းပေါ်ဆောင်မှုကအမြန်ဆုံးဒီခင်ဗျားရဲ့ညီငယ်ရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အခြေအနေမှန်ကိုပြောချင်တယ်ဒီကျွန်တော်တို့ကချင်ပြည်သားကအခြေအနေတွေကိုသူရဲ့ report ထားမှထည့်နိုင်အောင်လို့ကျွန်တော်တို့ကတော့တောင်းဆိုသွားမယ်သူလည်းကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့မျှော်လင့်နေပေါ့လူငယ်တဲ့အချိန်မှာလည်းကျွန်တော်တို့မျိုးသမီးပအဝင်ရေးနဲ့ပတ်သက်ပြီးကြိတိပေးထားတဲ့အတိုင်းသူထည့်ပြောသွားတယ်ပေါ့နော် state level မှာလည်းပဲဒီမျိုးသမီးတချို့လှူရှာသူတွေ capacity ရှိတဲ့专业ရှိတဲ့လူတွေရှိပါတယ်ပေါ့နော်30ခန်းလုံးသူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းလက်ခံလာတယ်သူကကတော့တိတ်တော့ဟိုက commitment မရှိဘူးပေါ့ဒီလက်နဲ့ကင်ပက်ကတွေကတော့30ခန်းလုံးကိုလက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော်
အစိုးရရဲ့ဖိတ်ကြားချက်နဲ့ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကိုမက်လာမှာကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရန်ဟီလီကအစင်ခန်းစာတင်သွင်းမှာဖြစ်ပါတယ်ရှင်
။မဲအင်ဂျင်နီယာတင်ဆက်ထားတာပါ။အခုတစ်ခါမှာတော့ထိုင်းမှာအခြေချနေတဲ့ကလေးတွေကိုထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုမဲ့တင်ဒင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာရရှိအခြေချနေတဲ့မြန်မာနိုင်ငံကဆင်းသက်လာသူ3000လောက်ကိုထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုဖို့ထိုင်းအာဏာပိုင်တွေကလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့သူတွေနဲ့ထိုင်းမှာအနေကျသူတွေထိုင်းကျောင်းတက်နေတဲ့ကလေးတွေပါဝင်နိုင်ငံမဲ့ဖြစ်နေတဲ့တက်တန်းကြာနေထိုင်သူမြန်မာတွေကိုအခုလောက်ထိရေတွက်များများနိုင်ငံသားဖြစ်အသိမှတ်ပြုဖို့လှုံ့ဆော်တာဒါပထမဆုံးဖြစ်ပါတယ်အသေးစိတ်ကိုစုံစမ်းထားတဲ့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမာကဆက်ပြောပြပေးပါမယ
်ထိုင်းနိုင်ငံမှာမိဘတွေကရွှေပြောင်းလို့သမားတွေအဖြစ်လာရောက်အလုပ်လုပ်ကြရင်းနဲ့ကလေးမွေးဖွားခဲ့ကြသူတွေအနေကျတိုင်းရင်းသားတွေနိုင်ငံမဲ့ဖြစ်နေတဲ့မူရင်းမြန်မာနိုင်ငံကအ ਨੇ စုံလူကြီးတသိန်းထက်မနည်းကိုနိုင်ငံသားတွေပြေးဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုတစ်ခေါက်မှာတော့အရင်တုန်းကနဲ့မတူပဲနိုင်ငံသားဖြစ်ပြီးတဲ့အထက်မှာတော့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းအခြေချတဲ့မိသားစုတွေကပေါက်ဖွားလာတဲ့ကလေးငယ်တွေကိုလည်းထိုင်းနိုင်ငံသားအဖြစ်ပြေးမှဖြစ်ပါတယ်။အခုအခြေအနေနဲ့ပတ်သက်လို့ထိုင်းရှိနေများကောင်စီရဲ့လူမျိုးစုနဲ့နိုင်ငံမဲ့များရွှေပြောင်းလို့သမားရေးရာဆက်ကော်မတီဥက္ကဋ္ဌနိုင်စုလပုံကောင်းချန်ထုတ်ကတော့အခုလိုပြောသွားပါတယ
်เด็กที่เกิดในประเทศไทยเนี่ยนะครับมีอยู่3กลุ่มสัญชาติไทยตามหลักดินแดนนะครับคือประเทศไทยเรามีหลักดินแดนอยู่ในกฎหมายสัญชาติแต่ครับกฎหมายสัญชาติก็ระบุ
ตูပြောသွားခဲ့တာကတော့လောလောဆယ်ထိုင်းနိုင်ငံတွင်းမှာမွေးဖွားလာတဲ့မြန်မာကလေးငယ်တွေကိုကြည့်မယ်ဆိုရင်3မျိုး3စားခွဲခြားထားတယ်လို့ဆိုပါတယ်မိဘတွေကတရားဝင်အထောက်ထားနဲ့အလုပ်လာလုပ်ရင်းမွေးဖွားကြတဲ့ကလေးငယ်တွေထိုင်းနိုင်ငံကိုနေဆက်ကနေတရားမဝင်ခဏလာပြီးထိုင်းစစ်ရုံမှာမွေးဖွားလာကြတဲ့ကလေးငယ်တွေရှိသလိုထိုင်းနိုင်ငံအတွင်းတောင်ပေါ်တိုင်းရင်းသားကျေးရွာတွေနဲ့ဒုက္ခသည်စခန်းတွေမှာမွေးဖွားလာကြတဲ့ကလေးငယ်တွေဒီလိုမျိုးမိဘကတရားဝင်အထောက်ထားမရှိကြဘဲထိုင်းနိုင်ငံအတွင်းမှာနေထိုင်နေစဉ်အတွင်းမှာမွေးဖွားလာတဲ့ကလေးငယ်တွေဟာထိုင်းနိုင်ငံသားအခွင့်အရေးရရှိမယ်လို့သူကဆိုခဲ့တာပါဒီလိုကလေးငယ်တွေကိုနိုင်ငံသားအဖြစ်ပေးမဲ့အပြင်အခုတိုင်းပြည်ရဲ့ဌာနကနိုင်ငံသားအဖြစ်ပေးနိုင်တဲ့အမျိုးအစားအုပ်စု3မျိုးသတ်မှတ်ပေးခဲ့တာကတော့နံပါတ်1အုပ်စုအနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတဲ့တက်တဲ့အထောက်အထားရှိတဲ့ကလေးငယ်တွေနဲ့မိဘတွေဟာလည်းထိုင်းနိုင်ငံတွင်းမှာ15နှစ်ကြာနေထိုင်ခဲ့တဲ့အထောက်အထားပန်းရောင်ကပ်ကင်ဆောင်ထားသူတွေထိုင်းပြည်ရဲ့ရေးကထုတ်ပေးထားတဲ့နံပါတ်10 89ပါတဲ့ကပ်ပြားကင်ဆောင်ထားတဲ့ကလေးငယ်တွေကိုနိုင်ငံသားတွေအဖြစ်ပေးနိုင်တယ်လို့ဆိုပါတယ်နံပါတ်2အုပ်စုအနေနဲ့ကတော့မြန်မာကလေးငယ်တွေဟာထိုင်းနိုင်ငံမှာပညာသင်ကြားပြီးတက္ကသိုလ်တစ်ခုကနေဖွဲ့ရထားမယ်ထိုင်းမှာမွေးဖွားတယ်ဆိုတဲ့မွေးစည်ရင်သက်တည်အထောက်အထားပြည့်စုံမယ်ပြီးတော့ဒါမှမဟုတ်ထိုင်းကထုတ်ပေးတဲ့အင်အားစုစည်ရင်ရှိနေတဲ့သူတွေဆိုရင်လည်းထိုင်းနိုင်ငံသားအဖြစ်ရနိုင်တယ်လို့ဆိုပါတယ်နံပါတ်3အနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတာမှန်ကန်တယ်လို့12နှစ်ကြာနေထိုင်နေတာကိုနယ်မြေကန်တာဝန်ရှိသူတွေကသက်တည်အထောက်အထားနဲ့တင်ပြနိုင်ရင်လည်းနိုင်ငံသားအဖြစ်လက်ခံဖို့အတွက်စီစဉ်ပေးနိုင်တယ်လို့ဆိုပါတယ်အဲ့ဒီလိုလူမျိုးတွေကိုတကယ်တမ်းစည်ရင်ပြုစုမယ်ဆိုရင်လူဦးရေ 新到老干的特定角马西南巴的就比表述多了吧。台南安的呢南安对马你保持家你台你家的南安没比度帮得到市场结果南安的阿片来看看比比所的建家结果咯。比给人那套生阿坤的对马投变给吧的第一对古拉德马嘎头发的面已经是个来救助给了吧你生的代码南安没骗你的对得要为你台贵啊超超那么的古来投变给了吧第三嘛台江镇里的棉花格林的苗族哈台南人啊比的第二位超超那么的亚细比来人体卡美比亚丁家贵这么一少小目的来亚细给吧的先
တော်ရရှိများရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ရဲ့နှစ်တဲ့လှတော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်။တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တဲ့မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရပ်သားအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျင်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
တော်တော်ရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်ပြီးဆက်သက်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်တွေကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ24 25နဲ့51တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒီညပိုင်းစီစဉ်တွေမှာတော့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုနားဆင်ကြမှာပါရှင်။ဒီကနေ့ပုံတွင်းနဲ့ညနေခင်းစီစဉ်နေပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ
်ဗလာဒီမီရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ကမလုပ်ဖူးတဲ့အတိုင်းအတာမျိုးနဲ့အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုတိတ်ခါကြအောင်လုပ်ပြီးနောက်ဆုံးမှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနိုင်ရဖို့ပိုခွင့်တအောင်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကအများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ပေါ်မှာလူထုရဲ့ယုံကြည်မှုထိခိုက်လာအောင်လှုံ့ဆော်ဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုအပုတ်ချပြီးရွေးကောက်ပွဲမှာထိခိုက်အောင်လုပ်သွားဖို့ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့တ်လော်ဒေးလ်ဟောလိဝုဒ်နိုင်ငံတကာလေဆိပ်မှာတောက်ကြနေနေ့လယ်ပိုင်းကလူတချို့သေဆုံးခဲ့ရတဲ့တနက်နေ့ပစ်ခတ်မှုဟာအကြမ်းဖက်ဝါဒဇွဲလုံးရက်မဟုတ်သေးဘူးလို့ပြောလို့မရသေးကြောင်းအမေရိကန်ဗဟိုစုံစမ်းစစ်ဆေးဘျူရို FBI ကပြောပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြမ်းဖက်မှုပါဝင်ဖြစ်နိုင်ခြေရှိတဲ့လမ်းစာအလုံးကိုရှာဖွေနေတယ်လို့လည်း FBI ထောက်လိုက်ရေး Greg Piro ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရက်ကကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပြောကြားလိုက်ပါတယ် FA ပလာဘောလုံးပွဲတွေကိုအင်္ဂလန်မှာဒီတစ်ပတ်ကစားကြတာမှာမနေ့တောက်ကြနေ့ကတော့မန်ချက်စတာစီးတီးအသင်းကဝက်ဆမ်အသင်းကို၅ဂိုးကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ငံကညင်ညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျော်နန်ကမင်းစ်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညနဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.